ကယားပြည်နယ်လွန်ကော်မြို့နယ်မြို့တောင်ပိုင်းကစံပြ6မိုင်ကျေးရွာဘက်မှာဒီနေ့ဇန်နဝါရီလ25ရက်နေ့မှာတိုက်ပွဲတွေထပ်ဖြစ်နေပါတယ်။ဒီမော့ဆိုမြို့နယ်ထဲမှာရှိတဲ့စံပြ6မိုင်ကျေးရွာဘက်မှာစစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေမနေ့ကလည်းတိုက်ပွဲပြင်းထန်ပြီးစစ်တပ်ကလေကြောင်းကားတွေမှာတိုက်ခိုက်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ကယားပြည်နယ်တွင်ဖြစ်ပွားနေတဲ့တိုက်ပွဲတွေမှာစစ်တပ်ဘက်ကလေကြောင်းတိုက်ခိုက်မှုတွေပိုများလာလို့အရသာပြည်သူတွေအသက်ဘေးလွတ်အောင်ဘုန်းခိုခြင်းတွေတုန်နေကြပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့အလိမ္မာကပြောပြပေးပါပါခင်ဗျာ။
စစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေကြားကြားပြည်နယ်ထဲမှာတိုက်ပွဲတွေရက်ဆက်ပြင်းထန်နေပြီးဒီနေ့ဇန်နဝါရီ25ရက်မှာလဲလွိုက်ကော်မြို့ကမိုးလုံရောက်ကွက်ဘက်နဲ့လွိုက်ကော်မြို့တောင်ဘက်ဒီမော့ဆိုမြို့နယ်ကစံပြ6မိုင်ကျေးရွာဘက်မှာတိုက်ပွဲတွေဖြစ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်မနေ့ကလည်းစံပြ6မိုင်ကျေးရွာမှာတိုက်ပွဲတွေပြင်းထန်ခဲ့တာမှာစစ်ကောင်စီတပ်တွေဘက်ကလေကြောင်းကနေပါတိုက်ခိုက်ခဲ့တယ်လို့မျက်မြင်တယောက်ကပြောပါတယ
်ဒီနေ့ကတော့ဒီနေ့အပေါ်ပိုင်းမှာတော့တိုက်ပွဲဖြစ်နေတယ်ကြာအခုတော့နေနေတယ်ကြာဟုတ်ဒီမော်ဆိုရဲ6မိုင်ရဲ့တော့ကိုကြည့်ရင်လိုက်ကိုမိုင်လုံးပေါ့နော်အဖက်ကဒီမှာမနေ့ကတော့တိုက်ပွဲတော့ဒီဖက်ကကြောပါဟုတ်တော့လေးရောအကျဉ်းခုတ်ခဲ့တာအဲ့ဒီကောင်ဒီပါလက်လက်ကြီးတွေဖြစ်တယ်တော့လက်လက်ငယ်ရောပေါ့နော်အတားလည်းကောင်းကောင်းလေးစားရတယ်ကြာတော့ဒီနေ့လေးဆိုင်လောက်မှာရဟိုက်ရှင်ပေါ့နော်တော်တော်လေးကိုပြစ်သွားလိုက်ကြဟုတ်သူကအနိုင်ဝင်ချက်လောက်ပြစ်တယ်ပေါ့နော်အကောင်းကောင်းလေးညှိရတယ်ကြာ
ဒီမော့ဆိုမြို့နယ်စံပြ6မိုင်ကျေးရွာအုပ်စုမှာစစ်ကောင်စီတပ်နဲ့ကယင်နီတပ်မတော် KA ကယင်နီအမျိုးသားများကာကွယ်ရေးတပ် KNDF နဲ့ပြည်သူ့ကာကွယ်ရေး PDF ပူးပေါင်းမဟာမိတ်တပ်ဖွဲ့တို့ကြားမနေ့ကပြင်းပြင်းထန်ထန်တိုက်ပွဲဖြစ်ပွားခဲ့တယ်လို့ KNDF ကထုတ်ပြန်ထားပါတယ်တိုက်ပွဲအတွင်းမှာစစ်တပ်ဘက်ကရဟတ်ရင်နဲ့၃ချိန်လာရောက်ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ထုတ်ပြန်ကြမှာပြောထားပါဗျ။တိုက်ပွဲတွေပြင်းထန်နေတဲ့ကြားပြည်နယ်တွေကဒေသတွေအပေါ်စစ်ကောင်စီကလေကြောင်းသုံးတိုက်ခိုက်မှုတွေပိုပြီးလှုပ်လာတယ်လို့ဒေသခံကပြောပါဗျ။
တနေ့နဲ့တနေ့ကိုပုံဆိုးလာလို့ပဲကြုံရတာနော်။မိုင်းလုံးတိုက်ပွဲမှာတော့ဒီလိုကဒီကြောင်းလေးကိုပုံကျဲတယ်ပုံကျဲဖြစ်တယ်။အဲ့ဒီနောက်ပိုင်းလေးကအဆက်ဆက်ပေါ့နော်။အချို့ရက်တွေဆိုဒီက၄၅၆စီလောက်တော့လာနော်။ဟိုဥမာအဲ့လိုမျိုးကျလာလာတယ်လားဖြစ်သွားတယ်ပြောပြန်သွားတယ်နောက်ထပ်မျိုးထပ်ပြီးတော့ရောက်လာတယ်အဲ့လိုမျိုးပေါ့နော်။နောက်ညဆိုတော့ဒီညတကောင်ဆိုရင်အဲ့လိုမျိုးနဲ့ဆက်ဝင်နေတာမျိုးပေါ့နော်
။အခုလိုအခြေအနေကြောင့်စစ်ပေးလို့ရထွက်ပြေးနေကြရသူတွေဟာဘုံခိုခြင်းတွေတူပြီးအကာအကွယ်ယူနိုင်အောင်လုပ်နေကြပါတယ်။ဒါပေမဲ့လုံခြုံရေးအတွက်စိုးရိမ်နေကြဆဲဖြစ်ပါတယ်
။အချို့စစ်ဆောင်စခန်းတွေလည်းဆက်လို့ပုံချင်းတွေပြီးဟာကြရတယ်နောက်ဒီခက်ခဲကြည့်ရတဲ့တော်များပုံချင်းလို့ပြချတာနော်ဒါနဲ့ပုံချင်းနဲ့ကဖေးပြီးတော့မလို့ပုံစံပြီးတော့ပြောလဲလို့ဆက်ရတာနော်ဒီနောက်ပိုင်းတော့နော်စစ်ဆောင်တခဲလို့ပြတာဒီကလည်းမကြည့်နေပိုင်းလေးနဲ့ပုံချင်းကြတာမျိုးရှိတယ်နောက်စစ်ဆောင်ကိုရှိတဲ့နေရာလူစားတဲ့နေရာကိုလည်းလည်းကြည့်နေချက်စားတာမျိုးရှိတယ်နော
်စစ်တပ်နဲ့ပြည်သူ့ကာကွယ်ရေးပူးပေါင်းအဖွဲ့တွေဖြစ်နေတဲ့တိုက်ပွဲတွေကြောင့်ဒေသခံပြည်သူထောင်ပေါင်းများစွာနေရွှန့်ပြီးတောတောင်တွေထဲအပါအဝင်ဘေးလွတ်ရာရှောင်တိမ်နေကြရပါတယ်အသက်အရွယ်ကြီးသူခလေးငယ်နဲ့ကိုဝင်ဆောင်မိခင်တွေတောတောင်ထဲမှာဖြစ်သလိုနေထိုင်ပြီးခက်ခက်ခဲခဲစားတောက်နေထိုင်နေကြရတယ်လို့ဒေသခံတွေကပြောပါတယ်။စားနပ်ရိက်ကဆေးဝါးတွေအပြင်တောက်သုံးရည်တွေလည်းအခက်ခဲဖြစ်နေကြပါတယ်။ကြားပြည်နယ်လိုက်ကော်မြို့အပအဝင်လက်နက်ကိုင်ပဋိပက္ခတွေဖြစ်နေတဲ့နေရာတွေမှာမြန်မာစစ်တပ်ကလေကြောင်းသုံးတိုက်ခိုက်မှုတွေရပ်တန့်ဖို့နိုင်ငံတကာအသိုင်းအဝိုင်းကတောင်းဆိုမှုတွေလည်းပိုမိုကျဲလောင်လာနေပါတယ်ရှင်။